ထိုင်းမြန်မာနယ်စပ်ဆန်လဘူရီမြို့နယ်ကက်ရက်ကင်းပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ထဲမှာဖျားသုံးသူရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်ပစ်ခတ်မှုတွေဖြစ်ပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာကြောင့်နယ်စပ်ကဖျားသုံးသူဆန်ကလဘူရီလမ်းကိုထိုင်းဘက်ကအသွာလာတွေပိတ်လိုက်ပါတယ်။ဒါပြင်နယ်စပ်လုံခြုံရေးကိုလည်းတင်းကျပ်စွာချထားပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းဖိတ်ပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ဆန်ကလဘူရီမြို့နယ်ကက်ရက်ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ထဲမှာဖျားသုံးသူရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်ပစ်ခတ်မှုတွေဖြစ်ပြီးမနေ့တုန်းကတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာပါ။ဒီအတွက်ထိုင်းဘက်ကတော့နေဇက်ကဖျားသုံးသူဆန်ကရဘူရီသွားတဲ့လမ်းကိုပိတ်ထားပြီးလူတွေအသွာလာတွေကိုခွင့်မပြုဘူးလို့လည်းဖျားသုံးသူဒေသကဒေသခံတဦးကပြောပြပါဗျာ
။လက်နှစ်ကြီးတော့ထိုင်းဘက်တွေပါပဲကြားတယ်လေကြားတာတော့လူတွေကမသိဘူး။ကြားတော့ဆိုတော့သူကထိုင်းနဲ့ကပ်ရဲ့ကိုသူကထိုင်းတက်ကကြားလာတယ်။အထိုင်းကတော့သူတို့ကတက်ချင်းလောက်တော့သူတို့လေးငယ်နေပါလေလာတယ်လေ။ထိုင်းဟတ်စီနေပါလေလာတော့လေစားလုံးကြီးကစင်လောက်ကစင်ပိတ်အဲ့လိုမျိုးလောက်ရတော့။ဒါဒီနေ့တော့ဒီလိုပဲပုံမှန်တော့လုံလုံလေးတော့သင်ချက်တာတော့ထိုင်းမှာပါ။သူ့တို့ဘာမှရှိဘူး။လောလောဆယ်တော့ဒီထိုင်းမှာတော့သူကလောလောဆယ်ရန်ကောင်းတွေပြိုက်ကြတာပေါ့။ဒီကုန်းကြီးနဲ့ဒီစံထပူကြီးပေါ့။တပ်ကသူတို့ထိုင်းစစ်တပ်နဲ့ကန့်နေတာလေ။ထိုင်းစစ်တပ်နဲ့ဆိုရင်ဂိုင်းဘလောက်လောက်ရှိမယ်ဆိုတော့ဂိုင်းတရားတော့မရှိစင်းဘူး။ဒါပဲသူတို့ဒုက္ခတွေပါလို့သူပြောနေတယ်လေ။အကြီးတော့ကြီးတယ်ပေါ့။အမကန့်ရလူနေအင်းနေနဲ့ကန့်ရဆိုတော့
စစ်ကောင်စီဘက်ကထိုင်းနယ်ခြားသောတပ်ကိုကြော်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လည်းဆိုပါရယ်။တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မြန်မာဘက်ကဒေသခံတွေဟာထိုင်းဘက်ကိုထွက်ပြေးကြရတယ်လို့လည်းဆိုပါရယ်။မနေ့တုန်းကတော့တိုက်ပွဲတွေအတွင်းနှစ်ဖက်သေဆုံးထိခိုက်မှုတွေရှိနေတယ်လို့လည်းပြောပြပါရယ်။
ဒီဘက်ကဘယ်တော့ပြည်ရဲ့နိုင်ငံစစ်တောင်းပါဦးကြီး။ဘယ်ဖြစ်တော့အဲကရေကန်းမိလောင်နေဟိုရေကတော့ရေနဲ့ကတ်နေပေါ့ဆက်တယောက်ကြာနေ။ဆက်စက်ကကြာနေနောက်တော့ဘယ်နှကပြည်ရဲ့ကတော့တယောက်ကြာတော့
ထိခိုက်သေးဆုံးမှုနဲ့ပတ်သက်လို့သတင်းတွေကိုတော့ VOA ကတီးခြားအတိမပြုနိုင်တယ်လို့နှစ်ဖက်လုံးကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဖျားသုံးသူဒေတာမှာတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကအချိန်မရွေးဝင်ရောက်စီးနင်းပြီးပြစ်ခတ်တာတွေလုပ်နိုင်တာတွေတော့တွေ့ရတယ်လို့လည်းဒေသခံတွေကဆိုပါတယ
်။တို့ရောဘယ်လိုပြောရအောင်လဲဆိုတော့ဟိုအချိန်မရွေးတို့ဝင်လို့ရမှာလေ။ဟိုဟိုနေဒီလိုလက်နက်ကိုဖွဲ့ပြီးကြလေ။ကြာသုံးကြတော့။အဲ့ဒါတက်ကလည်းအပြင်ကိုထွက်ရဲဘူး။ဟိုအကြောင်းကြီးရှိလို့ရှိတယ
်။မနေ့တုန်းကတော့မနေ့9နိုင်အချိန်ကစပြီးတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ဖျားသုံးသူရဲစခန်းမီးလောင်သွားခဲ့တယ်လို့ဇန်နဝါရီလ23ရက်နေ့တုန်းကလည်းစစ်ကောင်စီရဲ့ဌာနဆိုင်ရာတွေမှာအလုံးမလုံးဖို့အတွက်ဝန်ထမ်းတွေကိုနေမြေကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတတိပေးခဲ့ပြီးလာဝကဆိုင်ရဖယုံနဲ့ဆက်သွယ်ရေးစီပင်မြေစည်းဌာနဆိုင်ရာယုံတွေကိုဒေသခံပူးပေါင်းတပ်ဖွဲ့တွေဘက်ကမီးရှို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်။